ARD တိုင်း ပသိမ်မြို့ကတရုတ်နိုင်ငံသားပိုင်တဲ့စက်ရုံတစ်ခုမှာဒီကနေ့ ဇွန်လ 17 ရက်နေ့ကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဖျာပုံမြို့မှာလည်းစစ်ကောင်စီအရာရှိရိတ်သားအနီးမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။
ကျုံပေါ်မြို့နာမှာတော့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်လက်နက်တွေရှိတဲ့ဆိုရင်ဇွန်လ 17ရက်နေ့နောက်ဆုံးထားပြီးအကြဘူး ARD တိုင်းကမြို့တွေမှာအာနာပိုင်တွေကတိုက်တွန်းခဲ့ပါတယ်။အဲ့ဒီရက်လွန်ပြီးတဲ့နောက်တစ်ရက်မှာပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။ပသိမ်မြို့စမှုဇုံမှာရှိတဲ့တ ပြောပါတယ
်။အော်မလက်ကကို7နာရီလောက်မှာပေါ့နော်။ဒီတရုတ်ပိုင်းနဲ့အထက်ကျုပ်ဆက်ယုံတစ်ခုပေါ့နော်။အဲ့အမှာဘုံပေါက်ခွဲရဲဆိုပြီးတော့ကျွန်တော်သိရတယ်ဟုတ်။သူကပတိန်ရဲ့မျိုးစုံမှာရှိတာပေါ့နော်။သူကဟိုစီစုံတို့စက်မှုစုံတို့ကပတိန်ရဲ့မျိုးအဝင်မှာရှိရတဲ့လူနေနေရာနဲ့တော့ဝီတော်ဝေးပါတယ်ဆိုဟုတ်။ဟုတ်ဟုတ်ဖောက်ခွဲမှုဖြစ်စဉ်ဖြစ်ပြီးခြင်းမှာပဲဒီပေါ့နော်။လုံချွင်တက်တွေအခွဲရောက်လာပြီးတော့ဒီအလုတ်သမားတွေအစိမ့်လို့သူတွေကိုပိတ်ပြီးတကားပိတ်ပြီးတော့သူတို့စစ်တယ်ပြောတယ်ကွယ်။နောက်ပြီးတော့ဒီပတိန်မျိုးပေါ်မှာတကယ်ဟိုအချက်ချာကြတဲ့နေရာရဲဆုံးလက်ကွာတွေမှာရဲအင်းရဲစစ်တက်ကအင်အားတော်တော်များများနဲ့နေရာတွေမှာပိတ်ဆို့ပြီးတော့ဆိုင်ကယ်အုံးတွေအဲ့လိုမျိုးလှမ်းရှာတာလို့ပေါ့လို့တက်ခင်ဗျာဟော
။မီလာရုံးကလည်းရန်ကုန်တိုင်းလှမ်းတရာမျိုးတွေထဲမှာရှိတဲ့တရုတ်ဆက်ယုံနေရောမီးရှို့ဖြက်စီးကန်ခဲ့ရပါတယ်။အဲ့နောက်မှာပဲစစ်ကောင်စီကအန္တရာမျိုးနယ်မှာမာရှယ်လောစစ်အုပ်ချုပ်ရေးကြေညာခဲ့ပြီးဆန္ဒပြပွဲတွေကိုအင်အားသုံးနှင်နှင်းခဲ့လို့လူအများအပြားသေဆုံးဖမ်းဆီးခံခဲ့ရပါတယ်။ဤရာဝီတိုင်းကဖြာပုံမျိုးမှာလည်းစစ်တပ်အရာရှိကြီးတော်ဝန်အနီးမှာဒီကနေ့မနက်ပိုင်းကအသေးစားပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီဖြစ်တဲ့နဲ့ပတ်သက်ပြီးဖြာပုံဒေသခံလူပြောပြတာက
မနက်ကအခုကျွန်တော်တို့ဖြာပုံမျိုးဒီပေါ့ရွှေရသူအရာရှိအဲ့ရိတ်တာတော့နဲ့ပန်းချံပေါ့ပန်းချံသူလေးကနီးမှာပေါက်ခွဲတာကိုမိတ်တာရတော့မရှိဘူးကို7နာရီ20မိနစ်အဲ့လောက်ဝင်ချင်မှာပေါက်တာကိုအဲ့ဒီနေရာကိုကျွန်တော်တို့အရာရှိအရေးတာဖြစ်တယ်ဆိုတာလေဒီအစိုးရဘက်ကလာတဲ့ဟိုအရာရှိတွေဆိုတော့မင်းကအဲ့မှာပဲတဲကြတာနောက်ပြီးတော့တရားရုံးနဲ့လည်းမျက်နှာချင်းဆိုင်နောက်ရဲစခန်းနဲ့ဆိုရင်လည်းနီးနီးလေးရဲစခန်းနဲ့ဆိုတိုက်80 80အဲ့ဝင်ချင်လောက်ရှိတယ်ဟုတ်ကဲ့နေကနေအဲ့ဒီပေါက်ခွဲပြီးတော့တော့7နာရီကျော်တစ်ချက်ဝင်ချင်ကြတော့ဒီမျိုးတွေမှာဒီစိုက်ကယ်တွေကားတွေအကုန်လုံးစိုက်ကယ်ဆိုလည်းဒူးပေါက်တွေပါတယ်ပေါ့ဖွင့်ဖက်ပြီးစစ်တယ်။နောက်ကားတွေဆိုလည်းရက်ခိုင်းပြီးတော့စစ်တယ်။ဘာပစ္စည်းပါလဲပဲသွားမှလည်းပါညာလည်းနဲ့အဲ့လိုမျိုးရဲနဲ့ဒီစစ်သားပေါ့နော်။သူတို့ဖွင့်နေပြီးတော့စစ်တယ်ခင်ဗျာ
။အခုလိုပေါက်ကွဲမှုတွေမဖြစ်ခင်ဇွန်လ9ရက်နေ့က ERV တိုင်းကြုံပြော်မြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအပြန်အလှန်တိုက်ခတ်တိုက်ခိုက်ခဲ့ကြပါတယ်။ကြုံပြော်မြို့ရဲ့သုံးပိုင်းအကွာလှေဆွဲကြည့်ရမှာဖြစ်တဲ့တိုက်ခတ်မှုအတွင်းရွာသား4ယောက်သေဆုံးခဲ့ပါတယ်။ဒီကမှုတွေဖြစ်ပြီးတဲ့နောက် ERV တိုင်းကမြို့ကြီးတွေမှာဇွန်လ10ရက်နောက်ဆုံးထားပြီးလက်နက်တွေအဖို့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေကလိုက်ပြီးတော့ကျင်းညာခဲ့ပါတယ်
။ကြုံရဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီ10ရက်နေ့ကိုသူတို့ကနှောက်ဆုံးထားပြီးတော့ဒီ ERV တိုင်းမှာရှိတဲ့မြို့တော်တော်များများမှာပေါ့ပြည်သူတွေရှိမှလက်နက်ရှိနေရင်ပေါ့နော်ဒါအဖို့ဆိုပြီးတော့သူတို့ဟိုကားရက်ွက်တွေမှာကားတွေနဲ့ဖြစ်ဖြစ်ဟိုစိုက်ကားတွေနဲ့ဖြစ်ဖြစ်လိုက်ပြီးကျင်းညာရကြ။ဒါပေမဲ့တရင်ကတော့ဟိုတစုံတရာမှာသူတို့ရှိအပ်တယ်လို့တော့မကြောက်ခင်ဟုတ်
ပဒိန်ဒေသခံတယောက်ပြောပြသွားတာပါပဒိန်မျိုးအပါအဝင် ERV တိုင်းကမျိုးတွေမှာလုံခြုံရေးအတော်လေးတင်းကျပ်နေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျ